ခုဆိုလို့ရှိရင်နိုင်ငံရေးတခြားမှာရှိနေတဲ့မြန်မာတန်ရုံးတွေမှာကျူတင်ဆန္ဒမဲကောက်ခံတာတွေကိုပြုလုပ်နေပြီဆိုတာသတင်းတွေအများကြီးပဲကျွန်တော်တို့ကြားနေရပါတယ်။တန်ရုံးတွေကိုမဲပေးဖို့အတွက်သွားရောက်ကြတဲ့လူတွေလူတိုင်းလူတိုင်းကမဲပေးခွင့်မရဘဲနဲ့ဖိဆာရထားတဲ့လူတွေမဲပေးဖို့ခေါ်ထားတဲ့လူတွေပဲတန်ရုံးထဲဝင်ပြီးတော့မဲပေးကြရတယ်ဆိုတာတွေလည်းကြားရပါတယ်။ဒါအပြင်စနေနေ့ကဆိုလို့ရှိရင်ဒီဂျပန်နိုင်ငံမှာရှိနေတဲ့တိုကျိုကမြန်မာတန်ရုံးရှိမှာလာပြီးတော့တန်းစီနေတဲ့လူတွေနဲ့ဒီဆန္ဒပြနေတဲ့လူတချို့ကိုရဲကနေပြီးတော့အကြမ်းဖက်ဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့အကြောင်းကြီးထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့လက်ခံရရှိပါတယ်။ဒီအခုမြန်မာနိုင်ငံရဲ့အင်ဂျင်ချင်းတွေဖြစ်တဲ့ထိုင်းနိုင်ငံ၊မလေးရှားနိုင်ငံ၊စင်ကာပူနိုင်ငံစတဲ့အင်ဂျင်ချင်းနိုင်ငံတွေမှာမြန်မာတန်ရုံးတွေကနေပြီးတော့အခုလိုကြိုတင်ဆန္ဒမဲကောက်ခံနေကြသလိုပဲတခြားနိုင်ငံတွေမှာရှိနေတဲ့မြန်မာတန်ရုံးတွေကလည်းပဲအလားတူလုပ်နေပါတယ်။ဒီတော့ဆန္ဒမဲပေးတယ်ဆိုတာနိုင်ငံသားတွေမှန်လို့ရှိရင်အကုန်လုံးမဲပေးပိုင်ခွင့်ရှိရသားနဲ့ဖိတ်ကြားထားတဲ့လူတွေမှမဲပေးခွင့်ပေးတယ်သူတို့မလိုလားတဲ့လူဆိုရင်မဲမပေးရဘူးဆိုတာမျိုးဟာဘယ်လိုကြောင့်အဲ့ဒီလူမျိုးအခြေအနေပေါ်ပေါက်လာရတဲ့ဆိုတဲ့ကိစ္စတွေဒါအပြင်ပြည်တွင်းမှာကန့်ကွက်မဲပေးဖို့အတွက်စီယုံလှုပ်ဆော်တဲ့လူတွေကိုဖမ်းလာစီလာလုပ်ပြီးတော့ဒီထောက်ခံမဲပေးဖို့စီယုံတာတွေကိုကြတော့တက်ဆိုင်ရာကနေပြီးတော့ကြီးကြီးပြူပြူနဲ့လွှတ်ထားပေးတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြပါမယ်ဒီနေ့စကားဝိုင်းမှာပါဝင်ဖို့အတွက်ဖိတ်ကြားထားတဲ့ပုံစံတွေကတော့ထိုင်းနိုင်ငံအခြေစိုက်စာရေးဆရာဦးစင်လင်းဒါအပြင်မြမအရေးမပြတ်လေးလာနေကြတဲ့ကိုအောင်နိုင်ဦးနဲ့ကိုဝင်းမင်းတို့ဖြစ်ကြပါလေ။အဲ့တော့အခုနပြောခဲ့တဲ့အကြောင်းချက်တင်နဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေပေါ်မှာဘယ်လိုသုံးသပ်မိလဲဆိုတာဆရာဦးစင်လင်းကိုမေးပြပါသေးခင်ဗျ။
ဟုတ်ကဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုကြည့်ရတာတော့ဆရာရဲ့ကျွန်တော်တို့လက်ရှိဆေးအာဏာပိုင်များကအာဏာကိုသူတို့မလွတ်တမ်းဆက်ပြီးတော့ယူထားဖို့မူလသူတို့ပြန်ထားတဲ့အတိုင်းပေါ့လေဒီအခင်းကျင်းအတိုင်းသွားနေတာကျွန်တော်တို့တွေ့ရတယ်နောက်တိုင်းဒီနဲ့လူမျိုးရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်ရေးအပေါ်မှာစေရနာလုံးဝမရှိတာကျွန်တော်တို့တွေ့ရတယ်လို့ပြောရမှာပါပဲအဲတမိုင်းနဲ့ပြန်ပြီးပြောရင်လည်းပဲအများတော်ပြီးပြီးသားပါပဲဒါပေမဲ့တကယ်ကတော့ကျွန်တော်တို့ဒီဖွံ့ဖြိုးထုတ်ပုံအခြေခံဥပဒေဆိုတာကအကောကကျွန်တော်တို့1948ခုနှစ်ခွဲရုပ်ထုတ်ပုံအခြေခံဥပဒေကရှိခဲ့ပြီးသားပဲတကယ်သာစစ်တပ်ကစေတနာရှိလို့ကျွန်တော်တို့တိုင်းပြည်နဲ့လူမှုရေးရှေ့ရေးတိုးတက်ဖွံ့ဖြိုးရေးအစရှိတဲ့ဒီမိုကရေစီရေးလူသားပြန်လည်သိမြတ်ရေးဓာရီကိုတကယ်သာသူတို့လိုလားမယ်စာနာမယ်ဆိုရင်တော့ဘာအထူးပြောနေကြရှိသလဲကျွန်တော်တို့1990ပြည့်နှစ်ရွေးကောက်ပွဲပြီးကတည်းကနော်အနိုင်ရရှိတဲ့ပါတီကိုအာဏာလွှဲရပြီးရင်ခွဲရုပ်ထုတ်ပုံအခြေခံဥပဒေဆိုတာကတိုင်းပြည်ရဲ့အခြေအနေနဲ့လိုအပ်သလိုကျွန်တော်တို့ဆက်ပြီးတော့ပြင်ဆင်သွားရင်ဒါရတာပါပဲနိုင်ငံတကာအတွေ့အကြုံတွေရလဲဒီလိုပဲကျွန်တော်တို့သွားတာပါပဲဒါပေမဲ့တကယ်ကတော့သူတို့မှဒီအာဏာလွှဲပေးခြင်းနဲ့သဘောထားမရှိဘူးစစ်တပ်ကပဲသာဝရတိုင်းပြည်ကိုချုပ်သွားမယ်ဆိုတော့သူတို့ရဲ့အခြေခံဒီမယိုးသားတဲ့စိတ်ဓာတ်ကရှိနေတဲ့အခါကျတော့ NLD ကိုလည်းပဲသူတို့ဒီ1990မှာနိုင်တော်ညာလည်းပဲသူတို့အာဏာမလွှဲခဲ့ဘူးဒီကြားထဲမှာလည်းညီအမျိုးမျိုးနဲ့သူတို့ဒါတွေ့ဆုံဆွေးနွေးဖို့အမျိုးသားပြန်လည်ပြည်ညာရေးလုပ်ဖို့စသဖြင့်ပေါ့လေဒါပြီးအမျိုးမျိုးနဲ့တို့ရွှေဆိုင်လာခဲ့တာအဲဒါနောက်ဆုံးပိုင်းမှာဒီတို့ရဲ့80လမ်းပြအမြေပုံဆိုတဲ့အတိုင်းပဲသွားမယ်ဆိုပြီးဖြစ်လာတာပေါ့လေအဲဒါဒီကနေ့လည်းပဲဒီလမ်းပြအမြေပုံမှာတို့အဆင့်အဆင့်တို့ပြင်ညာထားချက်တွေကိုကြည့်လို့ရှိရင်လက်ရှိဒီဒီလုံးကျော်လူဆန္ဒခံယူဝဲဆိုတဲ့အဆင့်ဟာတို့ဘက်ကတော့တို့အပိုင်တွက်ထားကြတာတို့ရေးထားတာကဒီမှာတို့ရေးထားတဲ့နော်ဒီညောင်းနေညီလာခံကသူတို့လက်မခံတဲ့နိုင်ငံတကာလက်မခံတဲ့ဖွဲ့စည်းပုံကိုသူတို့ကဒီမှာအတည်ပြုမယ်လို့သူတို့ကတရားဝင်ပြောထားပြီလားအဲ့တော့ကြည့်ရတာကတော့သူတို့ကနိုင်လဲနိုင်ရမယ်ရှုံးလဲနိုင်ရမယ်ဆိုတဲ့ပုံစံခင်းကျင်းထားတာကျွန်တော်တို့တွေ့ရတယ်။ဒါကြောင့်လည်းပဲကျွန်တော်တို့ကတိုက်ခိုင် NLD ပါတီအပါအဝင်ကြောင်းသားတွေအခြားဒီတိုင်းပြည်ကိုဖွံ့ဖြိုးတိုးတက်စေခြင်းနဲ့ဒီမိုကရေစီလိုလားတဲ့ပုံပုံတွေကနေပြီးတော့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလက်မခံဖို့ပေါ့လေကျွန်တော်တို့ပြောရရင်တော့ No campaign လုပ်နေတာနဲ့ပတ်သက်ပြီးတော့ဒါတွေကိုသူတို့ကတရားဝင်လိုက်ပြီးဖြစ်နေနေတယ်တကယ်တော့ဒီမိုကရေစီအရာဆိုလို့ရှိရင်เนาะကျွန်တော်တို့မတူတဲ့အမြင်အယူအဆတွေကိုလွတ်လွတ်လပ်လပ်သူတို့ဖွင့်ပြရမှာဖြစ်ပါတယ်ဒါပေမဲ့ဒီကနေ့ကတော့သူတို့အာဏာမလွတ်ချင်တဲ့အခါကျတော့သူတို့ဖွဲ့စည်းပုံเนาะစစ်အာဏာသွားမိုးရေးဖွဲ့စည်းပုံကိုသူတို့အတည်ပြုချင်တဲ့အခါကျတော့ No campaign တော်တွေကိုသူတို့เนาะတိုက်ခိုက်တယ်เนาะရိုက်နှက်တယ်ချောင်းချောင်းပြီးတော့ဒီနေရာမှာသူတို့ရဲ့လက်ကင်ထုတ်ပြီးဖြစ်တဲ့ကြံ့ဖို့နေဆွမ်းအားရှင်နေဓာတ်တွေသုံးတယ်အဲ့ဒီလိုလာတာတွေတွေ့ရတဲ့ခါကျတော့ဒီအခင်းအကျင်းဟာကျွန်တော်တို့လုံးဝတရားမျှတမှုမရှိဘူးလွတ်လပ်မှုမရှိဘူးเนาะဒါတွေတွေ့လာပြီအခင်းအကျင်းကအဲ့တော့ဒါကြောင့်မလို့ကျွန်တော်တို့သူတို့ဒီနေ့သွားနေတဲ့အခင်းအကျင်းကတော့ကျွန်တော်တို့နိုင်ငံတကာကလည်းမြင်နေသိနေပါပြီလေအဲ့တော့ဒီအခင်းအကျင်းဟာเนาะကျွန်တော်တို့လွတ်လပ်ပြီးတရားမျှတတဲ့ ဆန္ဒခံပဲလုံးဝဖြစ်နေမှာမဟုတ်ဘူးပိုဆိုးတာကကျွန်တော်တို့ဒီတရင်လာလှုပ်လှခွင့်ပေါ့လေဒါပြပစံနေတဲ့သမားတွေကိုလည်းအခုတည်းကြည့်သလိုဝင်ခွင့်ပေးမှမပေးဘူးလို့ဘာမှမပြောဘူးအကြောင်းပြန်နေဘူးဒီတော့မှလည်းပဲချင်းကြောက်ထားတယ်ဒါနဲ့ပတ်သက်ပြီးတော့ဒါသူတို့ခွင့်ပြုချက်ရမှာပဲရင်းနိုင်သားနိုင်မှာရှိတယ်အဲ့တော့ဆိုလိုတာကတရင်လာလှုပ်လှခွင့်လည်းမရှိဘူးပေါ့လေဒီလိုအခြေအနေမှာကျွန်တော်တို့ဒီပြည်သူဒီဆန္ဒခံရွယ်ဆိုတာဟာကျွန်တော်တို့မှမကန်ကန်ဖြစ်လာမယ်လားလားမရှိဘူးဒီတော့လူလူနဲ့ဒီကျသူတို့ရဲ့ကြောက်ခံဖွံ့ဖြိုးရေးအဆရှိတယ်နော်သူတို့ဘက်ကပုံပုံများနဲ့ကျွန်တော်တို့ဒီမှာကျွန်တော်တို့ပြဿနာတွေပေါ်လာနိုင်တယ်ဒါကြောင့်ဒီဆန္ဒခံရွယ်ကိုသူတို့ရိုးသားမှမကန်ကန်တာမလုပ်ဘူးဆိုရင်တော့နော်ကျွန်တော်တို့မြင်တာကတော့ဒီဥစ္စာဟာနောက်ထပ်နော်ကြီးမားတဲ့သွေးတော်တိုင်မှုတစ်ခုလူလူဆန္ဒပြပွဲတစ်ခုဖြစ်ကြောင်းလဲသွားနိုင်တယ်လို့ကျွန်တော်တို့အခင်းအကျင်းတွေကိုဒီတိုင်းမြင်ရတယ်ဒါကြောင့်မလို့ဖြစ်တင်တာကတော့နိုင်ငံတကာကြီးကြပ်မှုနဲ့တော့တရားစီရင်ဆရာများရဲ့စောင့်ကြည့်မှုအောက်မှာတကယ်ရိုးရိုးဖြောင်းဖြောင်းလုံးမသာလင်ဒီဆန္ဒခံရွယ်ကအခြေကောင်းထွက်နိုင်မှာဖြစ်တယ်ပြည်ဝင်တဲ့နာတွေကိုလည်းပြည်ဝင်မှုကျွန်တော်တို့လိုတယ်အခြေကတော့မရှိတော့ဘူးသို့တော်လည်းပဲအခုကြည့်ရတဲ့အခင်းအကျင်းတိုင်းတွိုင်းတော့ကျွန်တော်တို့ဒီဆန္ဒခံရွယ်ဟာကျွန်တော်တို့အကောင်းဘက်ဖြစ်အဆိုးဘက်ကိုဥတည်နေတယ်လို့ကျွန်တော်တို့တော့ဒီလိုပဲဘုံသားမယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒီကျွန်တော်တို့သတင်းတောက်တွေကိုပြည်ပကနေပြီးတော့မြန်မာနိုင်ငံနဲ့ဝင်ခွင့်ပေးဖို့ဆိုတာကတော်တော်ကိုပဲခက်ခဲပါတယ်ဟိုမကြသေးခင်ကကျွန်တော်တို့ရတဲ့သတင်းတစ်ခုမှဆိုလို့ရှိရင်ဒီပြည်ပမှာရှိနေတဲ့မြန်မာအ탄ယုံတွေကိုသူတို့ညွှန်ကြားချက်တစ်ခုပေးထားတယ်အဲ့ဒီညွှန်ကြားချက်ထဲမှာသတင်းတောက်ဖြစ်နိုင်မယ်လို့ထင်တဲ့လူနော်ဒီကိုသတင်းတောက်လို့မပြောဘဲနဲ့ဒီပြည်တွင်းတော့တိုးရစ်အဖြစ်နဲ့ကမ္ဘာလက်ခီးသည်ဖြစ်နေဝင်သွားပြီးတော့တင်းပြန်ပို့မယ်လို့ထင်နေယူဆတယ်ဆိုရင်တော့မှပဲအဲ့ဒီလူကိုဗီဇာပြည်ဝင်ခွင့်မပေးဖို့လို့ညွှန်ကြားထားတယ်လို့ကျွန်တော်တို့ကြားသိရတယ်ခင်ဗျခုနကတော့စောစောပိုင်းမှာကျွန်တော်အစီရင်ခံခဲ့တဲ့ဒီနိုင်ငံရာချားရှိတဲ့မြန်မာအ탄ယုံတွေမှာဒီလူတိုင်းကိုစာနာမဲပေးခွင့်ခွင့်မပြုဘဲနဲ့သူတို့ဖိတ်စာပို့ထားတဲ့လူသူတို့အကြောင်းကြားစာပေးထားတဲ့လူကိုမှရွေးပြီးတော့လက်ခံတယ်ဆိုတဲ့ကိစ္စကရောဒါဘယ်လိုသဘောမျိုးလဲဆိုတာအကောင်တိုင်းကနည်းနည်းပြောပါအောင်ခင်ဗျဒါအများနိုင်ငံတကာလက်ခံလို့ရမလားခင်ဗျ
တကယ်တော့လေစိတ်တော့အံ့ဩစရာတော့မရှိဘူးခင်ဗျဒီနေ့ဆိုကျွန်တော်အဆိုးရနဲ့ပေါ့နော်တော်တော်လေးနှိစက်တဲ့လူတယောက်နဲ့လည်းကျွန်တော်စကားပြောရပါတယ်အဆိုးရရဲ့တရားဝင်စည်းရဆိုလို့ရှိရင်တဲ့ဒီနိုင်ငံတကာမှာလက်ပေးခွင့်ရှိတဲ့လူက4000ပဲရှိတယ်လို့ဆိုပါတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံသားမှာရှိနေတဲ့ဒီပမာလေးပေါ့နော်ဒီတရားဝင်စပ်ပုံတင်ပတ်ဖို့နဲ့လာနေတဲ့နိုင်ငံကူးလက်မှတ်နဲ့လာနေတဲ့နိုင်ငံကြားတွေမှာအလုပ်လုပ်နေတဲ့စင်ကာပူမလေးရှားဟလာဂျပန်စသဖြင့်ဒီလူကြီးကိုတွေ့ကြည့်ရင်တော့မှလူကြီးဟာဆိုလို့ရှိရင်အနည်းဆုံးဟလာ35သိန်းတော့အသာလေးရှိနိုင်တဲ့အနေအထားရှိပါတယ်အဲ့ဒီမှာအခါမှာအဲ့ဒီလိုအနေအထားမျိုးရှိနေတဲ့4000ဆိုတဲ့အနေအထားဟာဟိုတိတ်တော့ထွေထူးထူးပြောစရာလိုမယ်လို့တော့မထင်ဘူးခင်ဗျအဲကျွန်တော်ကြားရသလောက်ဆိုလို့ရှိရင်တော့ဒီအခွန်ပေးထားတဲ့လူတွေပဲဖြစ်ဖြစ်ဟလာအဲတန်ယုံနဲ့မှတ်ပုံတင်ထားတဲ့လူတွေပဲဖြစ်ဖြစ်အများစုဟာမဲပေးခွင့်မရဘူးပေါ့နော်ဒါကြောင့်မလို့ခုနပြောတဲ့4000ဆိုတာကဟလာသူတို့တိတိချာချာရွေးချယ်ဒီတတ်မှတ်ထားတဲ့မဲပေးပိုင်ခွင့်ရှိသူတွေဖြစ်မှာပေါ့နော်ဆိုတော့တနည်းအားဖြင့်ပြောရလို့ရှိလို့ရှိရင်တော့ဒီနိုင်ငံရဲ့ချားမှာမဲပေးတဲ့လူတွေဟာအများစုဟာခန့်ခွက်မဲပေးမယ်ဆိုပြီးတော့ဟလာကြုံဝါထားကြတယ်အဲသူတို့ကိုယ်တိုင်လည်းဒီမာတန်ယုံတွေမှာနိုင်ငံကူးလက်မှတ်တွေကိုသွားလဲရတယ်ဟလာအခွန်တွေလည်းဆောင်ထားကြတော့သူတို့ဟာတော်တော်ကြီးကိုအခွင့်အရေးရှိတယ်လို့လည်းယူဆကြတယ်ပေါ့နော်အဲသူတို့ဖြစ်တော့ဒီနိုင်ငံတကာရောက်နေတဲ့ခါကျတော့ပို့ပြီးတော့လွတ်လပ်ခွင့်တွေရှိတယ်လွတ်လပ်ခွင့်တွေတွေ့ရတယ်ဟလာအင်တာနက်တွေမှာအမြဲတွေ့နေရတယ်ပြောနေဆုံနေခွင့်ရတဲ့ခါကျတော့ပို့ပြီးတော့ဟလာကန့်ကွက်မဲ့စင်တာပေးဖို့အနေအထားမျိုးရှိပါတယ်အဲဒါကိုရှင်းရှင်းလေးရှောင်ရှောင်ညင်တဲ့သဘောပေါ့ဗျာအဲတနည်းအားဖြင့်ပြောရလို့ရှိလို့ရှင်တော့ဒီနိုင်ငံတကာကလာမယ့်မဲတွေဟာလွတ်လပ်လပ်ခွင့်ပေးလိုက်ရင်ကံကွယ်မယ်အများစုဖြစ်နိုင်တယ်။ဒါကြောင့်မလို့လူကြီးကိုသူတို့တိနိုင်တဲ့လောက်နဲ့ကန့်တပြီးတော့လုပ်တဲ့သဘောပါပဲ။ဒါရှင်းပါလေ
။ဟုတ်ကဲ့။ကိုဝင်းမင်းအနေနဲ့ကဒီကိစ္စပေါ်မှာဘယ်လိုမြင်မိလဲခင်ဗျ။အဲ့ဒီလိုဒီ passport ကင်ထားတယ်ဟလားအခွန်ဆောင်ထားတယ်မြန်မာနိုင်ငံသားတွေဖြစ်ရတဲ့အတိုင်းဆန္ဒမဲပေးခွင့်မရဘူးဆိုတာကိုဒီနိုင်ငံတကာသတင်းတော့တွေလည်းပဲသူတို့မြင်နေတွေ့နေရ။အဲ့တော့ဒီအခြေအနေပေါ်မှာဘယ်လိုများသုံးသပ်မိလဲခင်ဗျ။
ငါတကယ်တော့ဟိုတရားမျှတမှုမရှိဘူးလက်လက်မှုမရှိဘူးလို့ပြောရမှာပေါ့နော်။ဘာကြောင့်လဲဆိုတော့ဒီလူ့ဆန္ဒခံဝဲဆိုတာကတော့ဒီလူတို့ရဲ့ဆန္ဒကိုသူတို့လက်နဲ့ကြောက်တရားမရှိဘဲနဲ့ပေါ့နော်သူတို့ဒီနေ့မှရှိတဲ့အတိုင်းပြောနိုင်အောင်လုပ်ပြရတာကဒီလူ့ဆန္ဒခံဝဲတွေရဲ့အခြေခံကြအောင်ဖြစ်တဲ့အချက်ဖြစ်ပါတယ်အဲ့တော့ဘယ်နိုင်ငံမှာလဲပြပေါ်ဒီလိုပဲစူးစမ်းခဲ့ကြတာကိုကျွန်တော်တွေ့ရပါတယ် အဲခုနကလို့သိရတာချင်းဟလာဒီမြန်မာပြည်မှာလိုမျိုးပေါ့နော်ဟိုစစ်စစ်ဘဝအုပ်ချုပ်တဲ့နိုင်ငံလွဲလို့ရှိရင်ပေါ့မထိုင်းနိုင်ငံမှာတော့မှကျွန်တော်များဒီစစ်စစ်ကဒီဥဆောင်ပြီးတော့နော်ဒီလူဆန္ဒခံပွဲလုပ်ခဲ့တဲ့ဆွေးနွေးမှာမြန်မာပြည်မှာဟိုအခုလို့ဖြစ်နေတယ်လို့ပေါ့နော်ရုပ်ပြက်ဆင်းပြက်ကျွန်တော်ထင်တယ်ဘာမှကျွန်တော်မကြားခဲ့ရပါဘူးအခုလို့ဒီဂျပန်တောင်မှဖြစ်တဲ့ကိစ္စမျိုးဒီရိုက်နှက်သွားတဲ့ကိစ္စမျိုးတွေဆရာဖြည့်သွင်းမှလည်းအလိုပေါ်ကိုဖန်ဆင်းနေတဲ့ကိစ္စတွေသူတွေကိုချင်းချောင်းနေတဲ့ကိစ္စတွေเนาะဟလာဒီဝန်ကြီးတွေကိုယ်တိုင်ဟလာတရားဝင်เนาะစီယုံနေတဲ့ကိစ္စတွေဟလာနေဆိုင်ပုစရာတွေထူပြီးတော့ဟလာလူတွေကိုအတင်းအဓမ္မပေါ့เนาะဒီ yes ပေးဖို့အတွက်ပေါ့ဟလာထောက်ခံမဲ့ပေးဖို့အတွက်ပေါ့စီယုံနေတဲ့ကိစ္စတွေကျွန်တော်ထင်တယ်အဲ့ဒါတွေအားလုံးကဒီနိုင်ငံတကာဆန်ကြီးဆန်ယုံနေနေပဲတည်တည်မြန်မာနိုင်ငံရဲ့ဒီ1984ကျော်တက္ကသိုလ်နေထားနေပဲတည်တည်ကျွန်တော်များဒီရန်ကိုစွစွဝဝကိုတရားမမျှတာမလွတ်လပ်တာအားတေးကြတော့ကျွန်တော်တေးကြအောင်ကျွန်တော်တွေ့နေရပါတယ်အဲ့တော့ဘာကြောင့်အခုလိုဖြစ်နေရလဲဆိုတော့ကျွန်တော်ကြည့်တာကကျွန်တော်ထင်တယ်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းမှထင်တယ်ဆိုတော့မြန်မာလက်ရှိစစ်ဆေးရအနေနဲ့ကဒီလူလူရဲ့ထောက်ခံမှုမရဘူးဆိုတာကိုသူ့အနေနဲ့ပေါ့နော်ဟိုတိထားပုံရပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲလူထောက်ခံမှုကိုခုနကဖိအားပေးမှုတွေအကြက်ကန်မှုတွေချင်းချောက်မှုတွေဟလာညှိဆဲမှုတွေအားလုံးနဲ့လုံးလို့ရှိရင်လည်းရနိုင်မယ်လို့သူတို့ကယုံကြည်သားပုံရပါတယ်။အဲဒီအခါကျတော့အခုလိုမျိုးသူတို့ရဲ့ဒီဖွဲ့စည်းပုံပေါ့နော်သူတို့ကိုယ်တိုင်ကြည့်တယ်။ဟလာသူတို့ကိုယ်တိုင်အတူတူနိုင်ကိုစူးစမ်းတယ်။သူတို့အနေနဲ့အဲ့လိုမျိုးအစီမပြုတ်နိုင်ပါဘူးတော်တော်လေးစိုးရိမ်နေကိုရပါတယ်။တော်တော်လေးဟိုကြောက်လန့်နေကိုရတယ်ကျွန်တော်ညာလေ။အဲအဲ့လိုမျိုးအစီမပြုတ်နိုင်လို့ရှိရင်သူတို့တွေနဲ့ဟိုရဲဆက်ဆက်ဟလာအချက်ကွဲမှောက်လို့သူတို့စိုးရိမ်နေကြပုံရတယ်။ထိပ်ပိုင်းကောင်းဆောင်နေစပြီးအားလုံးပေါ့။အဲ့ဒါကြောင့်အခုလိုရဲဆက်ဆက်ဒီကျွန်တော်ပြန်ဟိုလုံနေတယ်လို့ပဲကျွန်တော်တုံ့ပြန်ပြီးလို့ရပါတယ်။
ဟုတ်ကဲ့ဒီစစ်ဆိုးရအနေနဲ့ကသူတို့ကသူတို့လက်ပြမလုံဘူးအများကတော့ပြည်သူတွေကတော့ကန့်ကွက်မဲတွေပေးကြတော့မှာပဲဆိုပြီးတော့အခုလိုဒီကန့်ကွက်မဲပေးနိုင်တဲ့အင်အားစုတွေကိုလိုက်ပြီးတော့နှိတ်ကုတ်ဖမ်းဆီးနေတာတွေနောက်ပြီးတော့သူတို့ကိုထောက်ခံနေတဲ့ဒီကြမ်းခိုင်ဖွံ့ဖြိုးရေးအသင်းတို့နော်တခြားအဖွဲ့အစည်းတွေဒီအမှုပညာရှင်တွေအကူအညီကိုယူပြီးတော့အခုကမှလိုက်ပြီးတော့စီယုံလှုံ့ဆော်နေတယ်ဆိုတာတွေကဒါသူတို့အနေနဲ့ဆန္ဒခိုင်ပွဲမှာပြည်သူတရားလုံးကထောက်ခံတယ်ဆိုတာကိုသူတို့လိုချင်တယ်ဆိုတာတော့ဒါဧကမလွဲပေါ့ခင်ဗျာဒါပေမဲ့လို့ဒီဆန္ဒခိုင်ပွဲမှာပြည်သူတွေအနေနဲ့ကမထောက်ခံဘူးဆိုတော့ရလအဖြစ်ထွက်လာလို့ရှိရင်ဘာတွေဖြစ်လာနိုင်ဦးမလဲဆိုတာကိုလည်းပဲကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဆရာတင်လင်းရောဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့မထောက်ခံဘူးဆိုတော့အနေထားဖြစ်လာရင်ဟောလေစဉ်းစားတာတော့တရားစဉ်းစားရမှာပေါ့လားတကယ်တော့ကြည့်ရတာကတော့ဆရာအခုသူတို့လောက်ထားတဲ့အခင်းချင်းကအဲရှုံးနေနိုင်ရမယ်ဆိုတာမျိုးသူ
တို့ဒါတော့ဒါပေါ့လေဟုတ်ကဲ့
တွေ့ရတယ်ဆရာရဲ့နော
်ဟုတ်ကဲ
့အဲ့တော့ဒါပေမဲ့ကျွန်တော်တို့ကတရားစဉ်းစားမယ်ဆိုရင်တော့ပေါ့လေအကယ်၍များလူဘက်ကပြည်သူသဘောထားဘက်ကဒါအနိုင်ရတယ်ဆိုရင်တော့ဟောဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကသူတို့ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြည်သူလူထုကမလိုလားဘူးဆိုတာကိုသူတို့ဝန်ခံမှာဖြစ်တယ်နော်အဲ့လိုဝန်ခံပြီးလို့ရှိရင်ပြည်သူတို့ဘာဖြစ်ချင်ကြလဲဆိုတာကိုလည်းပဲသူတို့စနစ်တကျပြန်ပြီးတော့လေ့လာမှဖြစ်တယ်။အဲကော်မရှင်ဖွဲ့ပြီးပဲဖြစ်ဖြစ်ဆရာရဲ့နော်ကျွန်တော်တို့အဲပြင်နိုင်တဲ့နီလာမောင်းစုံနဲ့ပြည်သူတို့ကဘာဖြစ်ချင်တာလဲဆိုတာကိုသူတို့ရိုးရိုးသားပြန်ဝင်နေလေ။အနည်းဆုံးတရေသာလောကခွင့်ပေးလိုက်ရင်တော့တရေသာတွေကရေးတာနဲ့သူတို့သိနိုင်ပါလေ။အဲ့ဒါကြောင့်မလို့တကယ်ကတော့ကျွန်တော်တို့နိုင်ငံတကာကြီးကြပ်မှုနဲ့အဲရိုးသားကပြန်သွားခြင်းမလား။ဒါမှမဟုတ်လည်းပဲတကယ်ပဲအဖြေမှန်လို့ခြင်းမလား။အဖြေမှန်လို့ခြင်းနဲ့ဆိုကျွန်တော်တို့နိုင်ငံတကာကုလသမဂ္ဂကဒီနေ့တည်းပြထားတဲ့ဆုံးဖြတ်ချက် decision ရှိရဆရာရယ်နော်ဒီ NLD ဘက်ကလည်းပဲ1988တည်းကတောက်လျှောက်ပြောလာခဲ့တာရှိရဆရာရယ်အဲ့ဒါအမျိုးသားပြန်လည်တင်နိုင်လို့ဘူတိုင်းပြည်လက်ငင်းပြဿနာတွေကိုပြည်လဲစေဖို့ဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေကိစ္စအပါအဝင်တိုင်းပြည်မှာဖြစ်နေတဲ့နော်ပြဿနာရရကိုပြည်လဲစေဖို့ဆိုရင်နော်ကျွန်တော်တို့တွေ့ဆုံဆွေးနွေးတာလည်းရမယ်ဆိုတာဒါကဒုရုဆန္ဒကလည်းဒီတိုင်းကိုယ်မင်းလည်းပြောထားပြီးသားဖြစ်တယ်နိုင်ငံတကာလည်းဒီသဘောထားပြောထားပြီးသားဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ဖြစ်တင်တာကတော့တော့သူတို့လို့လို့မအောင်မြင်ဘူးဆိုရင်တော့ဘာပဲဖြစ်ပေါ့နိုင်ငံတကာကြီးကြမှုရဲ့အောက်မှာဒီတွေ့ဆုံဆွေးနွေးရေးလုပ်ပြီးတော့ဒီပြဿနာကိုဘယ်လိုရှင်းရမလဲဆိုတာကိုမျက်နှာစုံကြည့်တွေ့ဆုံဆွေးနွေးမှသာလင်ဖြည့်သွားရမယ့်လမ်းကြောင်းဟာအကောင့်ဘက်ကိုဦးတည်နိုင်မယ်လို့မြင်တယ
်ဟုတ်ကဲ့ကိုအောင်နိုင်ဦးတို့ကဒီကိစ္စအပေါ်မှာဘယ်လိုမြင်လဲခင်ဗျဒီအစိုးရအနေနဲ့ကတော့စစ်အစိုးရကတော့ဒီသန္ဓေခံယူပွဲအောင်မြင်တယ်ပြည်သူတွေကဒီဥပဒေမူကြမ်းကိုထောက်ခံတယ်ဆိုတဲ့အဖြေကိုသူတို့ကကြေညာချင်မှာပဲဒါပေမဲ့လို့တကယ်လို့များပြည်သူတွေကလက်မခံဘူးကန့်ကွက်တယ်ဆိုရင်အခြေအနေကဘယ်လိုဖြစ်သွားမလဲခင်ဗျသူတို့အနေနဲ့ဒါကိုပြန်ပြီးတော့ဆွဲအုပ်မယ်ဆိုပြီးအချိန်ဆွဲနေရမလား
အချိန်နေရတော့ရှုံးလဲနိုင်နိုင်လဲရှုံးတော့မဟုတ်ဘူးခင်ဗျအချိန်နေရနိုင်မှာခင်ဗျစစ်အစိုးရအတွက်က อะคูสโลชินเนี่ยกังกวนเมษนาเปียปีบุตรเจเจซิยงนี่แหละอีไตคันอาสุดิอตินออปิงออเปตุกูเวเมเมโหกังกวนสนาเมแท้เมสุดิနိုင်ငံยาหลูออตมะบีเดกะနိုင်ငံนี้เนเนบาบานาเลหลูออเมโลชินอาลองหาดีหาดีพะจีกงหาจาดอเมสุดาเลขันทาจาเลยครับเนี่ยไอ้ปုံนั้นอยู่เวผิดล่ะมั้ยอะล่ะโบโจจีตั้นชวยนี่เนี่ยกะตู้เยที่ ยีเยสปอนเนาะดีทอกกันเมย์ปีบุตรด้วยองค์สาโกบลูมาตะชาหาမျိုးลักษณะมาหมอบผู้เออตู้อนีเนี่ยออกฉีกะดีอาชีดิบลูเวอะล่ะเล็งๆดีอภีกะเยสยะยะเมย์สุดะตะบอမျိုးบ่เลยเอตะคู่တော့ရှိတာပေါ့ဗျာခုနလိုဟလာတကယ်လို့များတန်းကြီးကလက်မခံရင်ဘယ်လိုဖြစ်လာမလဲဆိုတဲ့ဟာတွေလဲတော်တော်လေးတော့ပြောမယ်ဆိုပြောစရာရောအများကြီးရှိတာပေါ့လေဥပမာဆိုလို့ရှိရင်ခုနလိုဥစဉ်လင်းပြောလို့တွေ့ဆုံဆွေးနွေးပဲဖြစ်လာမလ ပညာချက်ကိုမထုတ်ပြန်မယ်နဲ့အကြာကြီးစောင့်နေတဲ့အတွက်လူလူဆန္ဒခံယူလူလူအုံကြမှုတွေများဖြစ်မလားပေါ့နော်အဲလုပ်ငန်းစဉ်အတွက်များဖြစ်မလားဒီလိုဆွေးနွေးစရာဒီလိုဖြစ်နိုင်စရာအများကြီးတွေလည်းရှိပါတယ်တနည်းအားဖြင့်ပြောရရင်ဘာဖြစ်မယ်ဆိုတာဘယ်သူမှထိထိကြကြမပြောနိုင်ပေါ့နော်အဲ့တော့ဒီနေရာမှာအရေးကြီးတယ်လို့ကျွန်တော်ထင်တာကတော့ yes ပုတ်လို့ဟုတ်လားဒီထောက်ခံမဲဟာဒီထောက်ခံမဲဖြစ်သွားမယ်ဆိုတော့ဟလာအနေထားမျိုးကိုတော့တော်တော်စဉ်းစားဖို့ပို့ပြီးတော့စဉ်းစားဖို့လိုတယ်လို့ကျွန်တော်အနေနဲ့ထင်တယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ကဒါဟာအလုံးပြောနေကြတဲ့အတိုင်းကျွန်တော်တွေ့ကြတဲ့အချက်ဖြစ်နေတယ်။တကယ်လို့အဲ့ဒီ yes ဆိုတဲ့ပုံစံမျိုးဖြစ်သွားရင်စစ်ဆူရက1983 84တုန်းကလို့အကြီးကျယ်နိုင်ပါပြီလို့ပြောမှာလားကျွန်တော်တော့သိမထင်ဘူးဟလာသူ့အနေနဲ့နိုင်တော့နိုင်တယ်အများကြီးနိုင်တဲ့ပုံစံမျိုးအဲပြလိမ့်မယ်လို့မထင်ဘူးဘာဖြစ်လို့လဲဆိုတော့ခုနကဘုန်းကြီးပြောခဲ့သလိုပဲတိုင်းပြည်မှာကစစ်ဆေးရပုံမှာတော်တော်လေးကိုရင်ဖုံးကျိုးနေတာရှိတော့ဟလာတနိုင်ငံလုံးကစန့်ကျင်နေတဲ့ကြားတွေက90ရာခိုင်နှုန်းနိုင်ပါတယ်ဆိုလို့ရှိရင်တော့ခုနလူလူလုံးပုံကြွားမှုတို့လူတွေရဲ့မကျေနပ်မှုတွေကပိုပြီးတော့တိုးပွားသွားနိုင်တာရှိတယ်ပေါ့လေအဲဒါပေမဲ့လည်းဟလာ yes vote ဖြစ်လာမယ်ဆိုလို့ရှိရင်ဒီမိုကရေစီအရေးအကျလို့အပြောင်းအလဲတွေဖြစ်နိုင်တယ်လေဟလာဒီဖွဲ့စည်းပုံဟာတကယ်ပဲရှေ့လျှောက်အလုပ်ဖြစ်နိုင်သလား NLD လိုနိုင်ငံရေးပါတီမျိုးဟာဒီရွေးကောက်ပွဲမှာပါတဲ့သလားမပါတဲ့ဘူးလားဘယ်လိုပြင်နေတယ်လဲဟလာစစ်ဆိုးရကိုအဲစစ်ဆိုးဒီလာမယ့်2030မှာဘယ်လိုပြောင်းသွားနိုင်တယ်လဲဒါမှမဟုတ်ရှင်လဲအခု2008ကနေ2010အထိဘာတွေလုပ်တင်တယ်လဲဆိုတဲ့ဟလာတိတိကျကျစဉ်းစားမှုတွေလိုလာတယ်လို့ထင်တယ်အဲ့တော့ဒီလိုနိုင်ငံတကာတွေမှာဟလာအတင်ကူးပြောင်းရေးပေါ့နော်အထူးသဖြင့်အာဏာရှင်စနစ်ကနေပြီးတော့ဒီမိုကရေစီစနစ်ကိုအတင်ကူးပြောင်းရေးအနေထားမျိုးတွေမှာဆိုလို့ရှိရင်အတိတ်အကြဆုံးအချက်ကတော့အလုပ်ဖြစ်နိုင်တဲ့မဟာဗျူဟာတရက်ရှိရေးတယ်လို့ကျွန်တော်အနေနဲ့အဲကျွန်တော်တို့နားလည်ထားပါတယ်အဲ့တော့ဒီလိုအနေထားမျိုးမှာဟလာ notebook ကမဖြစ်နိုင်တော့ဘူးလို့ကျွန်တော်အနေနဲ့ထင်တယ်အဲ့တော့ yes book အနေထားမျိုးမှာတကယ်လက်တွေ့ဖြစ်နိုင်တဲ့ democracy ကိုတဖြည်းဖြည်းကျောင်းလဲသွားနိုင်မလားဒါမှမဟုတ်ရှင်ဘယ်လိုပုံစံမျိုးနဲ့ democracy ကိုရအောင်လုပ်နိုင်မလဲဆိုတဲ့ဟလာလက်တွေ့ဆန်တဲ့မဟာဗျူဟာမျိုးကိုနဲ့လုပ်ငန်းစဉ်မျိုးကိုကြိုပြီးတော့စဉ်းစားဖို့အချိန်မဲလို့ကျွန်တော်အနေနဲ့ထင်ပါတယ်
ဟုတ်ကဲ့အဲ့တော့အခုကောင်းတိုင်းကပြောသွားတဲ့အခြေအရာတွေပေါ်မှာကိုဝင်းမဲအောင်ဘယ်လိုမြင်မိလဲခင်ဗျ။နည်းနည်းအဲ့ဒီကိစ္စကိုသုံးသပ်ကြည့်ပါဦ
း။ဒီကောင်းတိုင်းပြောတဲ့ပုံမှာပေါ့နော်ဟိုကျွန်တော်တဘောတာနည်းနည်းကိုလဲမယ်ထင်တယ်။ဘာကြောင့်လဲဆိုတော့ဒီ no vote ကိုမဖြစ်နိုင်ဘူးလို့တော့ကျွန်တော်ထင်တယ်အတိအကျတော့ပြောလို့မရသေးဘူး။ဘာဖြစ်လာမလဲဆိုတော့လည်းကျွန်တော်တိအကျပြောလို့မရသေးဘူးပေါ့နော်။ဒီစစ်ဆေးဘက်ကတော့ no vote မဖြစ်အောင်လို့သူကအတက်နေဆိုသူစူးစမ်းမှာပဲ။ဟလာ just vote ဖြစ်အောင်အခုဒီဟလာဆက်ဆောင်မှုတွေရောစီရင်မှုတွေရောဟလာချင်းချောက်မှုတွေရောပေါ့နော်ဟလာတာမြင့်မှုတွေရောဖန်ဆင်းမှုတွေရောဟလာအကုန်တို့ကလုံနေတဲ့အခါကျတော့နော်ဟလာရှင်းပါတယ်သူ့အနေနဲ့ကတော့ဒီဖောက်ကံမဲ့ဖြစ်ဖို့အတွက်ပေါ့နော်သူကအထက်တန်းလုံးဝနေတာဖြစ်ပါတယ်အဲနောက်ဆုံးအချိန်တစ်ခုမှာဟိုစိုးရင်ရမှာကတော့တကယ်လို့ဒီ notebook ကနော်ဆိုတော့ဒီကောက်ကမဲ့ပေါ့ဟလာချက်ချက်မဲ့ကအရန်များနေမယ်ဆိုလို့ရှိရင် data တိုင်းမှာပေါ့နော်ခုဘက်ကလည်းမဲဆန္ဒအာနေမြေအားလုံးမှာပေါ့နော်ဒီ monitor သဘောမျိုးပေါ့စောင့်ကြည့်ပြီးတော့အကျေဖြတ်နိုင်မယ်အားလုံးကိုလည်းဆင်းရဲကျေစုနိုင်မယ်ဆိုလို့ရှိရင်ခုနကဒီစက်စစ်ကံမဲ့ရမ်းရဆိုတော့90ရာခိုင်နှုန်းလောက်ဖြစ်နေမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်စစ်ဆိုးအနေနဲ့လိမ်မိုးခံမှာဖြစ်ပါတယ်ဒါပေမဲ့မကွာဘူးပေါ့နော်ဆိုလိုတာကဟလာနိုင်တဲ့ဘက်ကဟိုဆိုတော့ဒီကန့်ကွက်မဲ့ကမှ60ရာခိုင်နှုန်းလောက်ပဲရှိမယ်ဆိုတော့အဲ့လောက်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒီဆိုရဘက်ကနေပြီးတော့မဲလင်ရတာတွေ့ကူသွားနိုင်ပါတယ်။အဲ့တော့အဲ့ဒီအပေါ်မှာကျွန်တော်ထင်တယ်အများကြီးမူတည်နိုင်မယ်လို့ထင်တယ်။အဲ့တော့ဒီနေရာမှာဒီစစ်ဆေးရအနေနဲ့ဘက်ကပြင်လာတာဒီနောက်ဆုံးအဆင့်မှာပေါ့နော်။
ละกุนากะที่พินิจจาริละเชิงชอกจาริละนี้မျိုးจนตรงပြီးတဲ့အခါမှာပေါ့เนาะစီယုံတာတွေအဲနောက်ဆုံးရလက်မှာသူ့အနေနဲ့ကအဲ့လိုလောက်တာတော့မှာပေါ့เนาะဒီကံမမယ်နေများလာမှာကိုသူ့အနေနဲ့တဘောထားမျိုးကျွန်တော်တွေ့ရပါတယ်ဘာအဲ့တော့ဘာကိုကျွန်တော်ဆိုလို့လဲဆိုတော့ဒီပြီးခဲ့တဲ့ကိုယ့်ရဲ့နေရာပေါ့เนาะအရင်တိုင်းမှာအခုဒီသူစစ်စင်ရေးပြောင်းမှုကြီးပေါ့ဟလာဒီဘုတ်ချုပ်ကြီးဖြစ်တာဒ
ตั้งแต่ยานอดีตยักษ์เวลามีเนี่ยไอ้ที่มาตะคุ่ยเนี่ยน้องยาละกูไม่ใช่ยาเราเป็นเนี่ยนี่จีดอันนี่เป็นน้องส่งยาละกูจีงามเองสบิดอพยอดว่าเกิดามีอยู่จันทร์เราชี้เขาตัวยาบาลแล้วเราพาวุสุลเลสุรอเราทั้งก็คุยเรื่องว่าสุลเลสุรอมีเนี่ยตะคุ่ยจีดอจีงามเองเลยไอ้ที่ข้าเจ้ารอดีมีเนี่ยตะคุ่ยจีอายาละกูอะไรจูจีเนี่ยอะไรเด็ดด้วยที่เมย์น้องส่งยาละกูจ้าที่เชิงชุกทางในนี้จะอ่านได้ตัวละบ่เนาะ อะไรแม่มาเลี้ยงบุลูแม่สุดสิ้นเลี้ยงบุตรแค่ตัวละบ่ลูไม่เที่ยวเสียสุขภาพเสียสินท่าเราจะน้องตุยอะไรไอ้ที่ข้าจะรอน้องส่งที่นี่มาที่กังวลไม่ได้ยามลูเสียบ่เนาะอะไรเชิงเลี้ยงบุเนี่ยกูน่าก็อะไรแม่เลี้ยงบุตรจะกูน้องส่งที่นี่จีดวันนี้วิจารณ์ยามเมื่อสุดเด็กเชิงเลี้ยงบุเนี่ยกูน่าก็อะไรแม่เลี้ยงบุตรจะกูน้องส่งที่นี่จีดวันนี้วิจารณ์ยามเมื่อสุดเด็กเชิงเลี้ยงบุเนี่ยกูน่าก็อะไรแม่เลี้ยงบุตรจะกูน้อง ကိုဘယ်လောက်ထိဟိုလွယ်ကူသွားစေမလဲဟလာခက်ခဲစေမလဲဆိုတော့ခုနကျန်းမာရေးဘယ်လောက်များမလဲနည်းမလဲပေါ်မှာကျွန်တော်ဆင်းနေပို့ပြီးတော့မူတည်မှာဖြစ်ပါတယ်နောက်တစ်ခုကတော့တကယ်လို့ခုနကပထမဆုံးပြီးခဲ့တဲ့မေးခဲ့တဲ့မေးခွန်းပါနော်အာကျန်းမာရေးတွေဖြစ်လာရင်ဘာဖြစ်မလဲဘာလို့ပြောတယ်လို့လဲထောက်ခံမေးတွေဖြစ်လာရင်ရောဘာဖြစ်လာမလဲပေါ့နော်အဲ့ဒီတစ်ခုလုံးဆင်းနေမယ်ဆိုရင်တော့ကျွန်တော်ညာကျန်းခွက်မေးဘက်ကနိုင်သွားလို့ရှိရင်တော့နော်ဒီရှင်းမှာဆင်းနေခွက်တွေဖြစ်လာဖို့တဲ့အလားလာတွေပိုကောင်းလာမှာဖြစ်ပါတယ်အခုပြည့်နဲ့ဘုံကျောင်းကြီးတန်းရှင်နေတဲ့ဒတိုင်းကြီးလုံးကနေပြီးတော့ဟလာအခုလိုကန်ခွက်လိုက်ပြီးနော်ဒီလူကမကျင်နေဘူးဆိုတော့သူ့အနေနဲ့ပို့ပြီးတော့တည်သွားမှာဖြစ်ပါတယ်အခုကအောက်ခြေရလူတွေအားလုံးလိန်ထားတဲ့ခါကျတော့သူ့အနေနဲ့ကထောက်ခံမှုတွေရှိနေတယ်ဆိုတော့သူယုံနေတဲ့သဘောရှိပါတယ်အထူးသဖြင့်တော့ဒီတပ်ဖို့အဖွဲ့ကြီးကလုပ်တဲ့ပြည်ဝင်ကြီးတွေကလှုပ်ရှားမှုတွေဆိုလို့ရှိရင်ဒါသူ့အတွက်ကိုထောက်ခံမှုရှိတယ်ဆိုတော့သူကနိုင်ငံတကာမှာပေါ့နော်နိုင်ငံကောင်ဆောင်နဲ့တွေ့တဲ့ခါမှာသူကယုံကြည်ကြီးပြောနေတာကိုတွေ့ရပါတယ်အဲဒီခါကျတော့ကန့်ကွက်မဲ့ပြည်ချင်းအားဖြင့်ကျွန်တော်မြန်မာပြည်သူစစ်နေပွဲတွေဖြစ်လာဖို့တလားလားပို့ရှိမယ်အဲ့ဒါဒီနိုင်ငံတကာအနေနဲ့လည်းပို့ပြီးတော့ဖိအားပေးလာနိုင်တယ်ပေါ့နော်အဲတကယ်လို့ဒီထောက်ခံမဲ့ဖြစ်သွားလို့ရှိရင်တော့ကျွန်တော်များစစ်စိုးအနေနဲ့ကတော့ဒါသတို့နိုင်ပြီဆိုပြီးတော့သတို့ကလို့တွက်မှာဖြစ်ပါတယ်။ဟလာတချို့သူတွေကတော့ဟိုစစ်စိုးရောမဆိုင်လို့ဟလာဒီမိုကရေစီကိုသွားတင်လို့ပေးတယ်ဆိုပေမဲ့လည်းစစ်စိုးအနေနဲ့ကသတို့ရေးသားတဲ့ဖွဲ့စည်းပုံကိုထောက်ခံတယ်ဆိုပြီးတော့သတို့အနေနဲ့ကတော့ပို့ပြီးတော့ရောက်တက်ပြီးတော့ရှင်းပြောလို့ရှိရင်တော့သတို့ကိုသတို့ပုံယုံကြည်မှုရှိပြီးတော့ဟာလူလူတွေကတော့ထောက်ခံနေတာပဲဆိုပြီးတော့ရှင်းမှာဟလာစစ်တနာကတစ်စုံစစ်နေပွဲဖြစ်ဖို့လာလာလဲသွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာအဲ့တော့ခုနကတော့ကောင်းနိုင်မှုတို့ကိုဝင်းမင်းတို့ပြောတော့တဲ့အခြေအနေဒီပုံမှာဥစဉ်နေနေတဲ့ကောဘယ်လိုများအဲ့ဒါလည်းနည်းနည်းပြန်သုံးသပ်ကြည့်ပါအောင်ခင်ဗ
ျဟုတ်ကဲ့ပြန်သုံးသပ်ကြည့်ရရင်တော့အခုကစစ်ဘီရိုကရေစီလေးစစ်ဘီရိုကရေစီဆိုတဲ့ခါကျတော့ကျွန်တော်လည်းပဲဒီမှာမပြောလိမ့်မယ်နဲ့ဒီဘက်ကတရင်းသာထုတ်ဝေတဲ့ဒီအစီအစဉ်မီဒီယာလုံအောင်ရှင်ပြောင်းနေကျွန်တော်စကားပြောခွင့်ရပါတယ်အဲ့တော့သူကလည်းပဲအထက်ကဗိုလ်ချုပ်ကနီးစပ်တဲ့ခါကျတော့သူ့ဆရာကျွန်တော်တို့ဗာတိလာပဲဆိုတော့ခုနဗိုလ်ချုပ်မှုကြီးတန်းရွှေကနေပြီးတော့သက်ဆိုင်ရာတိုင်းမှုများနဲ့ဒေသဆိုင်ရာအာဏာပိုင်များကိုညွှန်ကြားတာကဘယ်နည်းနဲ့ဖြစ်ဖြစ်ဟို yes ကလူကြားချက်နဲ့ yes ကြောင့်ဖြစ်နိုင်တဲ့နေ့တွေနဲ့အကုန်လုံးသုံးပါဆိုပြီးတော့ကညွှန်ကြားထားတယ်လို့ဒီလိုသူကတော့တော်တော်ခံရမှာတော့တယ်ဒါကြောင့်သူတို့ကတော့ဒီဥစ္စာ yes ပဲဖြစ်မယ်လို့ယုံကြည်တဲ့အကြောင်းဒီမီဒီယာသမားတယောက်ကနေပြီးတော့ပြောတာကိုကျွန်တော်နားနဲ့ဆက်ဆက်ကြားရတယ်ပေါ့လေအဲ့တော့ကြည့်ရတာကတော့ sip bureaucracy ဒီရဲ့ထုံးစံအတိုင်းပဲနော်အဲသူတို့ကတိထားမနာမားတာကိုသိကြည့်နေမှာမဟုတ်ဘူးအမိန့်တိုင်းပဲသူကလုံမှဆိုတဲ့ခါကျတော့သူအထက်လူကြီးလိုချင်တဲ့ဒီရလကူပဲသူကမပေါ်ပေါ်မတရားတဲ့နီလာနော်မဟုတ်တဲ့နီလာသူအကုန်သုံးပါပဲဒါကြောင့်မလို့ကြည့်ရတဲ့အခင်ကတော့ခုနအများလဲသုံးတတ်တဲ့အတိုင်းပါပဲသူတို့ကတော့ yes လို့နိုင်အောင်ဖြစ်တဲ့နည်းနဲ့လုံမယ်ဆိုပုံစံမျိုးတော့တွေ့ရတယ်ဒါပေမဲ့လို့ဒီအရေးကြီးတဲ့မျိုးကြီးတွေမှာဒီမဲဆန္ဒရှင်တွေအနေနဲ့သူတို့ကိုသူတို့ယုံကြည်တယ်သူတို့မျိုးနယ်လူလူအချင်းချင်းကြားထဲမှာလည်းပဲဒါကျွန်တော်တို့တယောက်နဲ့တယောက်အမြင်နဲ့ဖလှယ်ကြတဲ့အခါမှာဒါနိုးဘုတ်ကအားကောင်းတယ်ဆိုတာကိုသိသိချာချာသိတယ်ဆိုရင်တော့ဒီကိုမျိုးနယ်ပြီးမျိုးနယ်ပြီးအလိုက်မှာနော်နိုးဘုတ်ကအားကောင်းရတာနဲ့ရက်ဆိုးကနိုင်တော့ရမလားဆိုပြီးတော့ဟာဒါအပြင်ဒီကာလအတော်အတွင်းမှာသူတို့ကဒီအချင်းယောက်ဓာတ်တွေညစ်ဓာတ်တွေစသဖြင့်ဓာတ်တွေကိုလည်းပဲမခံစားနိုင်ရတဲ့အခါကျတော့ဒါလူလူကနေပြီးတော့အဲ့ဒီအချိန်မှာပေါက်ကွဲသွားနိုင်တဲ့အနေအထားရှိတယ်အဲ့ဒီအခါမှာသူတို့လူတွေနဲ့ ဒီလိုနဲ့ဟာထိတ်တိုက်တွေ့နိုင်တယ်ဒါကျွန်တော်တို့ဇင်းမာပွေလို့ပြဿနာမျိုးမဖြစ်ဘူးလို့မပြောနိုင်ဘူးเนาะမဲရုံနေမှာဒါကျွန်တော်တို့ဒီရုံနေမဖြစ်ဘူးလို့လည်းမပြောနိုင်ဘူးအဲ့လိုပုံစံချစ်သွားလို့ရှိရင်တမျိုးနဲ့နှမျိုးနဲ့ကမြေစားလိုက်လို့ရှိရင်ကျွန်တော်တို့ဒါအရင်ရှင်းစစ်ရဲ့အတွေ့အကြုံညာတနင်္ဂနွေကိုကူးမသွားဘူးလို့လည်းမပြောနိုင်ဘူးဒီကနေ့ကမီဒီယာအားကောင်းတဲ ကျွန်တော်ကရက်စုပ်တို့ဘလောက်ထဲနော်ဘောင်းဝင်အောင်လုပ်ပေးမယ်လို့အဲ့ဒီလိုအဲလူလူအဖြစ်ကြုံကြီးတစ်ခုနော်လူလူဆန္ဒပြပွဲနောက်ထပ်အစ်တစ်ခုပေါ်လာဖို့လည်းပဲအခြေအနေတွေကဖြစ်သွားနိုင်တယ်။ဒါကြောင့်မလို့ဒီကိစ္စကတော့တိုင်းပြည်ပေါ်မှာလူလူပေါ်မှာတကယ်စေတနာထားတယ်ဆိုရင်နော်ကိုတိုင်းပြည်ကိုတကယ်တူးတက်စေချင်တယ်ဆိုရင်တော့ဆက်အာဏာပိုင်များကဒီကိစ္စကိုတိတိကျကျပြန်သုံးသပ်ဖို့လိုတယ်။နော်အထက်ဒါဘုံလုံးတန်းရှိနေနေလည်းပဲဒါသူတကယ်ကတော့အောက်ခြေကပြင်ပြတာတွေလောက်နေပဲသူကျေနပ်နေလို့မရဘူးတကယ်အမှန်တရားပြဖို့ကနိုင်ငံတကာအသံအမည်ကိုလည်းနားထောင်ရမယ်တရင်းစာကိုလည်းဖွင့်ပြရမယ်ဒါမှသာလည်းသူတို့မှန်မှန်ကန်ကန်သုံးသပ်နိုင်မှာဖြစ်တယ်အဲဒီလိုမှမဟုတ်ရင်တော့ခုနပြောတဲ့အတိုင်းငါပဲနိုင်ရမယ်နော်ရှုံးလည်းနိုင်ရမယ်ဆိုတာမျိုးဇွတ်လုတ်သွားရင်တော့ခုနပြောတဲ့ကျွန်တော်တို့တိုင်းပြည်မှာမလိုလားအပ်တဲ့ဒီဝေယုံတော်ကမှုကြီးတခုထပ်ပြီးတော့ဖြစ်နေမယ်သူတဲ့တိုင်မှုကြီးထပ်ဖြစ်နေမယ်လို့ကျွန်တော်တို့ညင်းနေတယ
်ဟုတ်ကဲ့ကျွန်မဟုတ်ကဲ့ဟုတ်ကဲ့ဆရာဦးသိန်းလည်းကျွန်မ
ဒီအခြေအနေကလည်းပဲဒါထောက်ပံ့ဖြစ်နေတယ်ဒီဝါရီကြတဲ့မှုရတယ်ဒါကြောင့်မလို့ကျွန်တော်တို့အဲ့ဒီလိုလေဖြစ်သွားနိုင်တယ်လို့ကျွန်တော်တို့နည်းနည်းသုံးသပ်မိတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဦးသိန်းခင်ဗျာအချိန်ရမရှိတော့ဘူးဖြစ်တဲ့အတွက်ကြောင့်စကားဝိုင်းကိုတော့ကျွန်တော်ဒီမှာပဲရနာရတော့မှာပါစစ်အာဏာရှင်စစ်ကောင်းဆောင်တွေအနေနဲ့ကတော့သူတို့စီစဉ်ထားတဲ့ကိစ္စကိုအောင်မြင်တယ်ဆိုတာကိုပဲသူတို့ကြွေးကြော်ခြင်းမှာပဲလို့အများကလည်းပဲပြောနေကြတာပဲအဲ့တော့တကယ်အခြေအနေမှာဘယ်လိုဆက်ပြီးတော့ဖြစ်လာအောင်လဲဆိုတာကတော့ကျွန်တော်တို့အခုမှန်းဆပြောစီုံမပြီးသေးပါဘူးတကယ်ဖြစ်လာတော့မှပဲကျွန်တော်တို့လည်းစောင့်မျှော်ကြည့်ကြအောင်မှာပဲလို့တင်ပြရင်ညီကုန်းချုပ်ပြစီခင်ဗျာအခုထိုင်းနိုင်ငံကနေပြီးတော့ပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်စာရေးဆရာဦးစင်လင်းပြီးတော့မြန်မာရေးသုံးသပ်သူကိုအောင်နိုင်ဦးနဲ့ကိုဝင်းမင်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြရင်ညီကုန်းချုပ်ပြစီတော်တာရှင်ပေါင်းကိုစိတ်နှပြချမ်းသာဆွေးနွေးကြပါစီခင်ဗျာ